စနေနေ့ကစကော့တလန်နိုင်ငံဂလက်စကိုလေဆိပ်အဆောက်အုံကိုမိတင်ရှို့ထားတဲ့ကားတစ်စီးနဲ့လူနှစ်ယောက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်ခဲ့တဲ့လူနှစ်ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။သူတို့တွေကတယောက်ကတော့ခန္ဓာကိုယ်မီးလောင်ကျွမ်းနေတဲ့အတွက်ဆေးရုံပို့လိုက်ရတယ်လို့ဆိုပါတယ်။အခုလိုတိုက်ခိုက်မှုမျိုးတွေထပ်ပြီးရှိလာနိုင်တယ်လို့မျှော်လင့်ရတဲ့အတွက်စနေနေ့ညနေပိုင်းမှာဂျီတိန်ဆိုရကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်ပွဲရာအဆင့်ဖြစ်တိုးမြင့်သတ်မှတ်လိုက်ပါတယ်။အသေးစိတ်အချက်လက်တွေကတော့ရှင်းရှင်းလင်းလင်းမရှိသေးသလိုဒီတိုက်ခိုက်မှုရဲ့နောက်ကွယ်ဟာအကြောင်းရင်းကိုလည်းအခုချိန်ထိတော့တသက်ကွယ်ကွယ်မသိရသေးပါဘူး။အခုတိုက်ခိုက်မှုမတိုင်ခင်တရက်ကလည်းလန်ဒန်လေဆိပ်မှာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားနှစ်စီးကိုတွေ့ရှိခဲ့တဲ့ကိစ္စနဲ့အခုကိစ္စကဆက်ဆက်မှုရှိမရှိဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတဲ့အခြေအနေမှာရှိနေသေးပါပဲ။ဒီအကြောင်းကို VOA သတင်းတောက်စွန်ကြာပစ်ကလန်ဒန်ကနေသတင်းပေးပို့ထားပါဗျ။စကော့တလန်လေဆိပ်ကတိုက်ခိုက်မှုတွေပြီးနိုင်ငံတွင်းကအကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေတွေဟာစိုးရိမ်ပွဲရာအဆင့်ဖြစ်ဂျီတိန်ဆိုရကတိုးမြင့်သတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့48နှစ်အတွင်းလန်ဒန်နဲ့စကော့တလန်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်စနေနေ့တုန်းကဒီသတိပေးချက်ကိုထုတ်ပြန်ရတာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဂျက်ကီ-စမစ်ကဆိုပါတယ်။ဂျီတိန်ဝန်ကြီးချုပ်ကလည်းဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးဆိုင်ရာထိပ်တန်းကော်မတီစီဝေးတရက်ကိုနောက်ထပ်ခေါ်ယူလိုက်ပါသေးတယ်။တိုက်ခိုက်ခဲ့တဲ့ကားဟာလေဆိပ်အဆောက်အုံတွေကိုတန်းတန်းမတ်မတ်ကြီးမောင်းဝင်လာခဲ့တာဖြစ်ပြီးအဝင်လမ်းတစ်လျှောက်မှာလည်းဖောက်ခွဲတိုက်ခိုက်ဖို့ကြိုးပမ်းခဲ့ပုံရတယ်လို့ဂလက်စကိုလေရင်ကွင်းကမျက်မြင်သက်သေတွေကနေပြောကြပါဗါတယ်။အဲ့ဒီကားဟာမီးတောက်မီးလျံတွေနဲ့ဖုံးလွှမ်းနေပြီးတော့ကားထဲမှာပါလာသူတယောက်ကိုယ်တိုင်ကလည်းမီးလောင်နေတယ်လို့ဆိုကြပါဗါတယ်။ကားထဲမှာပါလာတဲ့လူနှစ်ယောက်ကိုရဲတွေကဖမ်းဆီးနိုင်ခဲ့ပြီးလက်ထိတ်ခတ်ခေါ်မသွားခင်ရုံရင်ဆန်ခတ်ဖြစ်ခဲ့သေးတယ်လို့လည်းမျက်မြင်သက်သေတွေကပြောပါဗျ။အခုလေရင်ခီးစင်တွေအားလုံးကိုရက်ဆိုင်ထားလိုက်ပြီးတော့လေရင်ကွင်းတွေကိုလည်းပိတ်ထားလိုက်ပြီးရဲတွေကဝိုင်းဝန်းပိတ်ဆို့ထားလိုက်ပါဗျ။တောက်ကြံတွေစောပိုင်းကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားနှစ်စီးကိုလန်ဒန်လေဆိပ်မှာတွေ့ရှိခဲ့တာကြောင့်အခြေအနေတွေတင်းမာနေချိန်မှာပဲဂလက်စကိုလေရင်ကွင်းမှာဒီဖြစ်ပျက်ကထပ်ပြီးဖြစ်ပွားခဲ့တာပါ။လုံခြုံရေးကြမ်းကျင်သူတွေကတော့ဒီဖြစ်ရက်တွေဟာအစ္စလမ်အစွမ်းရောက်တဲ့အယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်သူတွေဒါမှမဟုတ်ရင်လေဒီအဖွဲ့ကိုအားကျတဲ့သူတွေဖြစ်နိုင်တယ်လို့ပြောကြပါတယ်။ဂျီတိန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးအကြီးအကဲပီတာကလပ်ကတော့ဒီဖြစ်ပျက်တွေအားလုံးဟာဆက်ဆက်နေတယ်လို့တောက်ကြနေကပြောဆိုလိုက်ပါတယ်။ဂျီတိရှာပြည်ထရေးဝန်ကြီးကတော့ပြည်သူလူထုကိုအကာအကွယ်ပေးဖို့လှုပ်ရှားရှိတာတွေအားလုံးကိုလှုပ်ဆောင်နေတဲ့အတွက်သူချင်းနဲ့အားရမိပါတယ်လို့ဆိုလိုက်ပါတယ
်။ The police are clearThat the most important contribution that the public can make is carry on.
ဆနေရဖြစ်ရဘလို့ကိစ္စမျိုးပဲဖြစ်ဖြစ်စက်ကြီးသတင်းပေးပို့နေတာဘေးအန္တရာယ်တွေကိုတတိပြုတာဟာလူတို့အနေနဲ့အရေးအကြီးဆုံးကူညီပံ့ပိုးမှုဖြစ်တယ်ဆိုတာရဲတွေဘက်ကရှင်းပါတယ်ကျမအနေနဲ့လည်းဒီလိုလှုပ်ဖို့ပြောချင်ပါတယ်လို့ဗြိတိရှာပြည်ထရေးဝန်ကြီးဂျက်ကီ-စမစ်ကပြောသွားတာဖြစ်ပါတယ်အာနာပိုင်တွေကဝင်းဘယ်ဒန်တန်နစ်ပွဲကိုလာကြည့်ကြတဲ့ကားတွေကိုလည်းရှာဖွေစစ်ဆေးနေပြီးတော့တနင်္ဂနွေနေ့မှာကွယ်လွန်သူမင်းသမီးဒယနာကိုဂုံပြုတ်တင်ဆက်မယ်ကပွဲအစီအစဉ်အတွက်လုံခြုံရေးအစီအမံတွေကိုလည်းပြန်ပြီးတွက်ချက်ခဲ့ကြပါတယ်။ရှေ့တစ်ပတ်ဆိုရင်မွတ်စလင်အသေးခံဘုံးဖောက်ခွဲသူ၄ဦးကနေလန်ဒန်မြို့ဘတ်စကာလိုင်းတွေနဲ့မြေအောက်ရထားတွေမှာတိုက်ခိုက်ခဲ့တာကြောင့်လူပေါင်း52ဦးသေဆုံးခဲ့တာနှစ်နှစ်ပြည့်မြောက်တော့မှလည်းဖြစ်ပါတယ်